ကယားပြည်နယ်ဒီမော့ဆိုနယ်ရှမ်းပြည်နယ်အစက်ကမိုးပြင်းမြို့မှာဒေသခံကာကွယ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်တာတွေရှိပါတယ်။မိုးပြင်းမြို့ပြစ်ခတ်မှုမှာရဲသားတအူးထိခိုက်ဒဏ်ရာရတယ်လို့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး VOA သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
တရခန်ကာကွယ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားစစ်ရေးသင်းမှနေတဲ့ဒီမော့ဆူမြို့နဲ့မိုးပြင်းမြို့မှာဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါဒီကနေ့ဖြစ်ပွားတဲ့ဒီမော့ဆူမြို့ကတိုက်ပွဲမှာတော့စစ်ကောင်စီတပ်ဘက်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့ကရင်နီမြို့သားကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်ဒီမော့ဆူတဲတောင်ကလည်းဒီမော့ဆူ PDF ချင်းနဲ့တပ်ကွယ်နေနေဖြစ်ပွားခဲ့လို့ဥထားတာပါဒီမော့ဆူကတော့မနေ့ဆောင်းနိုင်လာမှာတရားမစင်မမနဲ့ဒီလေကောကနေပြီးတော့ကျွန်တော်တို့ငံခိုင်းရက်ကွက်ကိုရေချက်ရှိပြခတ်တာလို့ရှိရပါနော်ရုံးနေစီနေအင်းချင်းရီပြခတ်မှုရှိရအဲ့ဒါကကျွန်တော်ဆက်မနိုင်တော့ဒီပြခတ်မှုရှိခဲ့တယ်ပေါ့
နှစ်ဖက်ပြခတ်မှုတွင်စစ်ကောင်စီတပ်ဘက်ကလွိုင်ကော်မြို့ကနေလက်နက်ကြီးနဲ့ပြခတ်နေတယ်လို့ဒီမော့ဆူရဲစခန်းကနေပြီးတော့နေအိမ်တွေကိုလက်နက်ကြီးနဲ့ပြခတ်နေတယ်လို့ဆိုပါတယ်တနင်္လာနေ့ညနေပိုင်းကဒီမော့ဆူမြို့ထဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလက်နက်ကြီးတွေဖြင့်လေကြောင်းအကူသုံးတိုက်ခတ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့ KNDF ဘက်ကပြောပါတယ်အလားတူရှမ်းပြည်နယ်မိုးပြဲမြို့မှာလည်းဒီကနေ့မှာပြစ်ခတ်တိုက်ခတ်မှုတွေရှိနေတယ်လို့စစ်ဆောင်နေရသူမိုးပြဲမြို့ခံတူကပြောပါတယ်
ကနနာရီနောက်ပိုင်းမှာတော့ပြည့်နေတယ်ဒီကအဖွဲ့လည်းပြန်ပြည့်ရလို့တော့တခုပြည့်နေတယ်ကျွန်တော်ဟိုးစီစီဆောင်ဖွဲ့ကျွန်တော်တောင်းမှာတော့အတန်ကြားရတယ်
စစ်ကောင်စီတပ်နဲ့မိုးပြဲကာကွယ်ရေး PDF ဖွဲ့တို့အပြန်အလှန်ပြစ်ခတ်မှုမှာဒေသခံပြည်သူတို့ထိမှန်တန်ရာရရှိထားတယ်လို့ကရင်မျိုးရာကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
။မိုးပြဲဖက်မှာကျွန်တော်ဆက်မနိုင်ချေတော့ကကျန်းသောစစ်ကောင်စီကလာရောက်ပြစ်ခတ်တယ်ပေါ့နော်။ဆန်တဲ့ကြီးလာတဲ့ပြည်သူတရားကိုတမန်မှန်ပေါ့။မဖက်ပြစ်ခတ်မှုတော့ပြန်လှန်ပြစ်ခတ်တယ်ပေါ့နော်။မိုးပြဲ PDF ကနေရောပြန်လှန်ခုခံမှမိသားတချို့ရှိတယ်ပေါ့နော်။
ပြီးခဲ့တဲ့မေလ23ရက်နေ့တုန်းကရှမ်းပြည်နယ်ဖေကုံမြို့နယ်မိုးပြဲမြို့မှာဒေသခံကာကွယ်ရေးအဖွဲ့ကနေမိုးပြဲရဲစခန်းကိုပြစ်ခတ်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးရဲတပ်ဖွဲ့ဝင်အများပြားကြာဆုံးခဲ့တယ်လို့လေးဦးဖမ်းဆီးနိုင်ခဲ့ပါတယ်။နောက်ပိုင်းမှာစစ်တပ်ဘက်ကတိုက်ရင်အားဖြည့်တင်လာပြီးအကြမ်းဖက်တုတ်ပြန်လာတာကြောင့်ဖေကုံနဲ့မိုးပြဲမြို့ဒေသခံတွေတောင်းလက်ချီစစ်ဘေးလွတ်ရာတင်းရှောင်နေရပါတယ်။တော်သွင်းရာကြီးစစ်ချောင်းစကန်းရောက်မိုးပြဲစစ်ချောင်းတို့ကတော့တောင်းနဲ့ချီတဲ့ဖဲကိုမိုးပြဲမြို့ကစစ်ချောင်းတွေမိုးတွင်းမှာခက်ခဲရှိနေတယ်လို့ခုလူပြောပါတယ
်မိုးရွာဆိုတော့ကျွန်တော်တော့မိုးကောင်းပါပဲဒီကစစ်တေကြီးအောင်ပါပဲကျွန်တော်တို့ကနေလိုက်မြို့တမီနဲ့ကလေးငယ်တွေကဟိုဥစားပြင်းမှနေလို့ရတော့တော့ကျွန်တော်ရောက်ကြားတွေသွားနိုင်လာနိုင်တဲ့လူကအများပိုင်းတော့ပြေးတော့ကြောက်ရတော့လားဖဲကိုမြို့မိုးပြဲမြို့ကြီးရွာတွေကလုံးကျွန်တော်တို့ဒီရှစ်ဖက်အုပ်စုဆိုရင်တော့အနည်းဆုံးတော့ရွာ6ရွာ9ရွာဆိုတော့လူကတော့9ရွာ6ရွာလောက်ရှိတယ်အနောက်ကရင်ဖဲပေါ့နော်အဲမှာတော့အများဆုံးတော့ရှိလို့မို့
ဒီမော့စုမြို့နဲ့မိုးပြဲမြို့ပဲပြစ်ခတ်တိုက်ခတ်မှုဖြစ်ပွားနေတာနဲ့ပတ်သက်လို့သိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးကရပြည်နယ်ထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားမေလ23ရက်နေ့ကတည်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်လွိုင်ကော်မြို့နယ်ဒီမော့ဆူမြို့နယ်ဖရူဆူမြို့နယ်နဲ့ရှမ်းကရပြည်နယ်ဆက်မိုးပြဲမြို့ကဒေသခံ 9,000 လောက်အိုးအိမ်စွန့်ခွာပြီးဘေးကင်းရာကိုစစ်ဘေးသိမ်းရှောင်နေကြရပါတယ်။လက်ရှိကရပြည်နယ်တွင်စစ်တပ်ကနေအင်အားထပ်မံဖြည့်သိမ်းလာနေတာကြောင့်တိုက်ပွဲထပ်မံဖြစ်ပွားလာနိုင်အောင်မယ်လို့လည်းကာကွယ်ရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။